သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
လင်းလာတဲ့ခုပဲမှာလင်းလာနေတဲ့အထဲဝင်ထဲဝင်
ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းမျိုးသားလူမျိုးရေးတပ်မတော် TNL ထိန်းချုပ်ရာဒေသဖြစ်တဲ့နမ်ခမ်းမြို့မှာလေကြောင်းတိုက်ခိုက်မှုဆိုတာမစိန်တော့တဲ့ဖြစ်ပျက်တစ်ခုပါပြီးခဲ့တဲ့စက်တင်ဘာ6ရက်ညတကောင်းကျော်အိမ်မောကျနေတဲ့အချိန်နမ်ခမ်းမြို့မှာလေကြောင်းတိုက်ခိုက်ခံခဲ့ရတဲ့အတွက်ကိုဝင်ဆောင်အမျိုးသမီးတူဦးပါဝင်17ဦးအထိအသက်ဆုံးရှုံးခဲ့ရပါတယ်တဆယ်29ခုစစ်စီရေးပထမလိုင်းရနာပြီးနောက်ပိုင်းနမ်ခမ်းမြို့အတွက်ပထမဆုံးလေကြောင်းတိုက်ခိုက်ခံရမှုလည်းဖြစ်ခဲ့ပါတယ်အကအကွယ်ရီယူကြပေမဲ့လည်းစစ်ကောင်စီအတုံးပြူနေတဲ့ပေါင်900လို့ဖြတ်အားပြင်းပုံတွေသာနေအိမ်တက်တယ်ဒါမှမဟုတ်အနီးအနားကိုကြာလာခဲ့ရင်လွတ်မြောက်ဖို့အခွင့်အလမ်းနေတယ်ဆိုတာဒေသခံပြည်သူတွေလည်းသတိပြုမိကြပါတယ်ဒါကြောင့်ပဲမကြာခဏလေကြောင်းတိုက်ခိုက်ခံနေရတဲ့ဒေသမှာနေထိုင်နေကြတဲ့ပြည်သူတိုင်းကအချိန်မရွေးအသက်ပေးကြုံနိုင်တဲ့အတွေ့ထိတ်လန့်တုန်လှုပ်ပြီးစိုးရိမ်စိတ်တွေနဲ့အရှင်သန်နေကြရတာပါဒီလိုမျိုးပဋိပက္ခပြင်းထန်တဲ့ဒေသကပြည်သူတွေအတွက် anxiety disorder လို့ခေါ်တဲ့စိုးရိမ်စိတ်လုံးရောဂါအဖြစ်များလေးရှိတယ်လို့စိတ်ရောဂါကိုဆရာဝန်တွေက၆ပြကြပါတယ်။လေရင်တန်နေမဟုတ်ပဲတကားဖွင့်တာ၊စိုက်ကဲနဲ့ကားတန်လိုမျိုးကြဲလောင်တဲ့အတန်ကြာရင်တောင်ထိတ်လန့်မိပြီးညဘက်တွေဆိုလည်းအိတ်မပြောတာကြောင့်နေ့စဉ်လုပ်ငန်းဆောင်တာလုပ်ကြရမှာပါအခက်တွေ့နေရတယ်လို့နှက်ခန်းဒေသခံအမျိုးသမီးတူကပြောပါတယ်
။မနေ့ရောက်ပြီဆိုရင်အမဟိုပါလေအဲ့လိုလည်းမပြောတော့ဘူးစားလို့လည်းမဝင်တော့ဘူးအချိန်လုံးကြောက်ပဲကြောက်နေတာကလေးနဲ့ဘယ်လိုလုပ်ရမလဲဘယ်လိုလုပ်ရမလဲနောက်ထပ်လေရင်ထက်လာရင်ရောဘယ်လိုလုပ်ရမလဲဆိုတဲ့အထူးလေးပဲဝင်နေတာဘယ်လိုမှမအိပ်ရတဲ့အချိန်ကျတော့ကိုယ်အလုပ်ပေါ်မှာလည်းထိခိုက်လာတာပေါ့အဲ့နဲ့ညရောက်ကျတော့အိပ်ညရောက်တော့မအိပ်ဘူးနေ့ကျတော့အိပ်ချင်တယ်လေအိပ်ချင်တော့ကကျတော့ဘယ်လိုမှကိုမတက်နိုင်တော့ဘူးအာဟိုရုံးနေပါလေတွားရင်လည်းကိုယ်အတွက်ခက်ခဲတာပေါ့နော်။ညကျတော့ကင်းဆောင်၊မင်းကျတော့အလုပ်လုပ်ဆိုတော့အဆင်မပြေဘူးလေ။အရင်ကျမကြီးအတွက်ဆိုရင်အရန်ထိခိုက်တယ်။အမဆိုခုနကသွေးပေါင်ချင်းတော်တော်ကျသွား။ပေါင်ချင်း130ရာနဲ့60ထိတောင်ကျသွားပြီးမူးပြီးတော့ဘာအလုပ်မှမလုပ်နိုင်တော့ဘူး
။ဒီလိုနေ့စဉ်နဲ့အများအချိန်တိုင်းထိတ်လန့်နေကြရတဲ့အခါမှာစိုးရိမ်စိတ်တွေများနေတတ်ပြီး anxiety disorder လို့ခေါ်တဲ့စိုးရိမ်စိတ်လုံးရောဂါဖြစ်နိုင်ခြင်းမြင်မာတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ကျန်းကျင်သူတွေကသုံးသပ်ကြပါတယ်။လေကြောင်းတိုက်ခိုက်မှုတွေနောက်ထပ်ကြုံတွေ့ရနိုင်တဲ့ဆိုတဲ့အရှိတရားစိုးရိမ်စိတ်တွေကြောင့်အသေးအဖွဲကစသတိပြုမိလေးရှိတဲ့ဖြစ်မလာခင်ကြိုတင်စိုးရိမ်စိတ်များတဲ့စိုးရိမ်စိတ်လွန်ကဲမှုယောဂအခြေအနေကိုတွန်းပေါက်သလိုဖြစ်နေတာပါပြီးခဲ့တဲ့ဇန်နဝါရီလမှာညီနောင်သုံးဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားရှမ်းမြောက်အတွင်းပထမအကြိမ်အပြည့်ရဲ့သဘောတူညီပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေကလျော့နေခဲ့ပါတယ်စက်တင်ဘာလအတွင်းမှာတော့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း350ကျော်ပြုလုပ်ခဲ့ပါတယ်အဲ့ဒီတည်း115ကြိမ်နဲ့ရှမ်းမြောက်ဒေသကအများဆုံးတိုက်ခိုက်ခံရက62ကြိမ်နဲ့စကိုင်းတိုင်းကဒုတိယအများဆုံးဖြစ်တယ်လို့ Blood Money သွေးစွန်းငွေအဖွဲ့ကထုတ်ပြန်ထားပါတယ်။ရှမ်းမြောက်မှာအပြည့်ရထားတဲ့စစ်ကောင်စီဟာအခုနှစ်ဇွန်လမှာစကိုင်းတိုင်းမင်းကြီးမြို့နယ်မတော်ရွာကိုလေကြောင်းတိုက်ခိုက်ခဲ့ပြန်ပါတယ်။တရလုံးညီပါစုဝေးနေတဲ့မင်္ဂလာပွဲကျင်းပနေချိန်မှာလာရောက်တိုက်ခိုက်ခဲ့တာကြောင့်ဒေသခံပြည်သူ30ကျော်သေဆုံးခဲ့ပြီး80ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီအဖြစ်ပြကြောင်ရောက်ခမဖြစ်သူလဲတိတ်ဆုံးသွားခဲ့ပြီးဆွေမျိုးနှစ်ဦးအပြင်အမျိုးသမီးနဲ့ဆယ်နှစ်အရွယ်သမီးငယ်လေးတို့ပါထိခိုက်ဒဏ်ရာရခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုကိုကြုံတွေ့ခဲ့ရတဲ့မတော်ရွာဒေသခံအမျိုးသားတူကပြောပါတယ်။အင
်းဒီတော့ညတော့တော့မပြောင်းနိုင်တော့ဘူးဒီနာလို့ဖုန်းတူရတယ်လို့စစ်ကောင်စီကအဲကြောင့်တော့တော့လည်းဝင်ရမှာမာရီလာပြန်ပြရတယ်ဆိုတော့ညနောမင်းမလည်းခုချိန်ထိဒဏ်ရာလည်းမမြောက်သေးဘူးကျူးသွားတာရောဆိုတော့လမ်းကူချောင်းနိုင်သေးဘူးအမ်ကျော်တော့နေမကောင်းဘူးဘယ်မှာလမ်းနဲ့ရောက်ဒူးရောက်ဖြစ်တဲ့လူတွေကလည်းဒါခုချိန်ထိတွေ့ရတယ်ခံစားရပြောတာဒီသားစုအတွက်ဒီမကောင်းပါဘူးကအင်းကျော်ပြီးရသားရဲ့ဘာပေါ်ရပေါ်မှာတောင်းတောင်းကြီးရတဲ့ပုဂ္ဂိုလ်ကြီးချိုးမြောက်ပါလုံးလုံးပါဘူးတားစုမျိုးတွေအတွက်ကိုလည်းခံစားမိပါရဲ့ဗျာအခုချိန်ကြီးတော့ဒီဖြစ်ရမျိုးကတော့ကျွန်တော်တို့ဘယ်တော့မှမနေမမနေနိုင်တော့စာရေးတော့မှတ်ထားတာအခုရင်းခီးတဲ့နေရင်တော့တော့မှလင်းလာပြီးလင်းလာပြီးအခုဒီခွဲလောက်ခလေးရစားအခုကျတော့လင်းလာပြီးလင်းလာပြီးနေတာကျွန်တော်တို့မှအဲ့လိုဖြစ်ခလေးကြီးကိုအကြောက်ကြတော့
မြန်မာနိုင်ငံတွင်းလေကြောင်းတိုက်ခိုက်မှုတွေကပြီးခဲ့တဲ့နှစ်နဲ့ရှင်ရင်အခုနှစ်ရဲ့ပထမနှစ်ဝက်အတွင်း၅ဆအထိမြင့်တက်ခဲ့တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြီးခဲ့တဲ့ဇွန်လမှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ AVIC ကုမ္ပဏီကွယ် GAIC ကပေးပို့ထားတဲ့ FTC 2000G လေယာဉ်6စီးကို2022ဒီဇင်ဘာလကစစ်ကောင်စီလေတပ်ရဲ့85နှစ်ပြည့်မှာထုတ်ပြခဲ့ပါတယ်။အခုနှစ်ဩဂတ်စ်လအတွင်းဒုတိယအတုအဖြစ်6စီးထက်ရောက်လာပေမယ့်တရားဝင်ချက်ပြတာမျိုးတော့မရှိသေးပါဘူး Justice for Myanmar ရဲ့ထုတ်ပြန်ချက်အရဒီလင်ရင်တွေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကယင်းပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုမှာအသုံးပြုခဲ့သလို2023ဒီဇင်ဘာလကရှမ်းပြည်နယ်နန့်ခမ်းမြို့အနီးလေကြောင်းတိုက်ခိုက်မှုမှာလည်းအသုံးပြုခဲ့တယ်လို့သိရပါတယ်နိုင်ငံရေးလှိလာတုံတက်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခါပြည်သူလူထုကိုအကြောက်တရားနဲ့ဖိနှိပ်ချင်တာဖြစ်တယ်လို့ပြောပါတယ
်။ကျန်ကျန်တန်တန်ပါနော်။တုံပြန်တဲ့ဥစ္စာနဲ့ရည်ရွယ်ချက်ကဒီလိုမျိုးဒုက္ခရောက်တတ်တယ်။အဲ့လိုမျိုးအတိတ်ပဲရှိတဲ့ information မျိုးလူတွေရဲ့ကောင်းတဲ့ကိုရောက်သွားစေချင်တယ်ဒါကြောင့်မို့ဒီလိုပုံစံမျိုးနဲ့တုံပြန်တယ်လို့ကျွန်တော်နားလည်ရတာ။ဟိုအာနာရှင်အဆက်ဆက်ရဲ့တုံးလာတဲ့လက်နဲ့တစ်ခုပဲပေါ့နော်အဲ့လိမ်မြန်နဲ့ဆိုင်တဲ့ဟာတိုက်ရဲအတွေ့အကြုံရှိသွားဘူးတဲ့လူဒါမှမဟုတ်နင်းနီးဆက်ဆက်အတွေ့အကြုံရှိသွားတဲ့လူတွေအမိနဲ့ကနောက်ဆုံးလိမ်မြန်နဲ့မကြားဘူးဆိုရင်တော့မှညနဲ့တကောင်မျိုးနင်းနင်းချက်ချက်အေးရမယ်အချိန်မျိုးမှာအေးဖို့ဟိုကြောက်နေတယ်ဆိုတဲ့ဟာမျိုးပေါ့မလာကျဲတော့မလားဘယ်အချိန်မှလာမလဲဆိုတဲ့ဟာဟိုထရောမာမျိုးကရသွားတယ်ဆိုတဲ့ဟာလည်းတွေ့ရတယ်အဲ့ဒါကြီးကျွန်တော်တော်လိုင်းကြီးလုံနေကြတယ်ဆိုတဲ့ဟာကြီးအပေါ်မှာရှိရဲ့ယုံကြည်မှုထောက်ခံမှုအပေါ်မှာအကျိုးတရားမှုရှိတယ်လို့မျိုးဒီဘက်ကလုံနေတဲ့အဲ့ဒီလိုမျိုး၆၆ထားတဲ့လူတွေပေါ့နော်အကြောက်တရားနဲ့ဖိနှိပ်ထားတဲ့လူတွေအပေါ်မှာအဲ့လိုမျိုးဟိုကောင်းကောင်းခံသွားမယ်ဆိုတဲ့အခြေအနေမျိုးရောက်သွားနိုင်ကြအကျိုးတရားမှုမျိုးအဲ့လိုမျိုးနှစ်ဖက်တော့ရှိနေတယ
်။စိုးရိမ်ပူပန်နေဆိုတာတာမန်နေစဉ်ဘဝအတွက်မကောင်းတဲ့အရာတော့မဟုတ်ပါဘူး။နေစဉ်ဘဝမှာအခြေအနေတွေပေါ်မူတည်ပြီးစိုးရိမ်စိတ်နဲ့တည်ထားရတဲ့အခြေအနေတွေလည်းရှိပါတယ်။စစ်ကောင်စီရဲ့တိုက်ခိုက်မှုတွေခံနေရတဲ့ဒေတာမှာတော့ဘယ်အချိန်လက်နက်ကြီးကြာမလဲ၊လေကြောင်းလာကျဲမလဲဆိုတာကစိုးရိမ်သင့်တဲ့ကိစ္စတစ်ခုပါ။ဒါပေမဲ့နေ့စဉ်အချိန်နဲ့အမျှစိုးရိမ်နေရမယ်ဆိုရင်တော့ stress လို့ခေါ်တဲ့စိတ်ပိစီမှုခံစားရတဲ့အခြေအနေကိုရောက်ရှိလာမှာပါ။အဲ့ဒီအခြေအနေနှစ်ခုပေါင်းစည်းပြီး anxiety disorder လို့ခေါ်တဲ့စိုးရိမ်ပူပန်မှုလွန်ခဲ့တဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုကြုံတွေ့ရနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။anxiety disorder ကိုမကုတာဘူးဆိုရင်ရေရှည်မှာကိုယ်တိုင်ကြုံတွေ့ရတဲ့ထိခိုက်မှုဒါမှမဟုတ်အန္တရာယ်ရှိတဲ့ဖြစ်ရဆိုတခုခုကြုံတွေ့ရမှုရဲ့နောက်ဆက်တွဲကနေတစ်ဆင့်ဖြစ်ပေါ်တတ်တဲ့စိတ်ကျန်းမာရေးပြဿနာ PTSD ကိုလည်းခံစားလာရနိုင်တယ်လို့နိုင်ငံရေးကျင်းသားများကိုညီဆောင်ရှာရေးအသင်း AABB ရဲ့စိတ်ဓာတ်ညစ်တေးအစီအစဉ်တာဝန်ရှိသူတို့ကဆိုပါတယ
်သူတို့ရှိမှာကအဓိကဖြစ်လာနိုင်တာကတော့အရင်ဆုံးဆက်ဖြစ်မှာကတော့စိတ်ဖိစီးမှုတွေပါပဲစိတ်ဖိစီးမှုတွေဖြစ်လာမယ်စိတ်ဖိစီးမှုတွေဖြစ်လာပြီးတော့အဲဒီစိတ်ဖိစီးမှုတွေကမှတစ်ချက်ခုနကပြော PTSD တို့ Anxiety Disorder တို့ Depression တို့ဆိုတဲ့တန်းကြောင်းတွေကိုရောက်သွားနိုင်တာပါဗျာ Conflict ဖြစ်နေတဲ့ဒေသတွေမှာအရင်ဆုံးကတော့လူတွေကသူတို့ရဲ့စိတ်ဒီပြဿနာတွေကြောင့်စိတ်ဖိစီးမှုတွေကတော့အတေချာပေါက်ဖြစ်လာပါပါဒါပေမဲ့စိတ်ဖိစီးမှုကိုဒီထက်ပိုပြီးတော့မဖြေရှင်းတာမျိုးတဲ့အခါကျတော့လူတယောက်မှလည်းခံနိုင်ရင်ချင်းမတူကြဘူးလေတယောက်နဲ့တယောက်ကတချို့တွေမှာတော့ခုနကပြောတဲ့ PTSD လိုဟာမျိုးတွေ Anxiety Disorder လိုဟာမျိုးတွေတော့ကကူနာဒီပရက်ရှင်လိုဟာမျိုးတွေဒီဖြစ်သွားနိုင်လိမ့်မယ်တချို့တွေကြတော့လေဒီ stress အဖြစ်မှာပဲသူတို့ကသူတို့ပြန်ပြီးတော့ဖြေရှင်းနိုင်တာကုပ်လုံနိုင်တာမျိုးတွေရှိလာပါလိမ့်မယ
်လေကြောင်းတိုက်ခတ်မှုတွေရော့ကြဖို့အတွက်အမေရိကန်နဲ့ Britain လိုနိုင်ငံတွေကလေယာဉ်စီရောင်းချမှုတွေပိတ်ဆို့ထားပေးမယ် Singapore ကုမ္ပဏီတွေကနေလေယာဉ်စီတွေရရှိနေတာကြောင့်ပြတ်တောက်သွားတာမျိုးတော့မရှိသေးပါဘူးလေကြောင်းတိုက်ခိုက်ခံရတဲ့ဒေသမှာနေထိုင်တဲ့ပြည်သူတွေအနေနဲ့အချင်းချင်းရင်ဖွဲ့တာနှစ်သိမ့်နာတွေလှုပ်ဆောင်ကြဖို့လိုပေမဲ့လူစုလူဝေးနဲ့စိတ်အပန်းပြေစရာပွဲလန်းသဘင်တွေပြုလုပ်ဖို့ကပါပြည်သူတွေကကြောက်ရွံ့နေကြတာပါဒါကြောင့်စိုးရိမ်စိတ်လွန်ကဲတဲ့စိတ်ကျန်းမာရေးပြဿနာကိုရင်ဆိုင်ကြုံတွေ့နေရသူတွေအနေနဲ့မိမိကိုယ်တိုင်ပြုလုပ်နိုင်တဲ့နည်းလမ်းတွေကိုအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနရဲ့တယ်လီကျန်းမာအွန်လိုင်းစေကန်းကစိတ်ကျန်းမာရေးအထူးကူဆရာဝန်ဒေါက်တာမော်နီကာကအကြံပေးပြောဆိုထားပါတယ်
ကိုကတစ်ချိန်လုံးမှာဒီအတွေးတွေကိုပဲတွေးနေတယ်ကိုရဲ့စိတ်ကလေးကိုထိန်ချုပ်တာမျိုးပေါ့နော်အပြုသဘောဆောင်တဲ့ဘက်ကိုတွေးတာမျိုးကိုစိုးရိမ်မှုလွန်ကဲနေတဲ့ဟာကလက်တွေ့မှာမဖြစ်လာသေးဘူးဆိုလို့ရှင်ကိုကအနာဂတ်ကိုကြိုးပြီးတွေးတတ်တဲ့အတွေးမျိုးကိုပြောင်းပြီးတော့မှယုတ်တိရှိတဲ့ဘက်ကိုတွေးယူတာမျိုးလေ့ကျင့်ခန်းလုပ်တာတို့ဘာလို့ကလဲဒါခန္ဓာကိုယ်ထဲမှာရှိတဲ့စိုးရိမ်စိတ်ကိုလွန်ကဲစေတဲ့စိတ်ဖိစီးမှုကိုများစေတဲ့ဟော်မုန်းတွေကိုကြာစေတဲ့စိတ်ပျော်ရွှင်စေတဲ့ဟော်မုန်းတွေကိုတက်စေတယ်ပေါ့နော်စိုးရိမ်လို့အိတ်မပျော်လို့ဆိုပြီးတော့မှကိုကပို့ပြီးတော့အရက်တွေတောက်တာဝိုင်းတောက်တာပေါ့နော်အိတ်ခဏီကိုမှ screen time များနေတယ်ဒါမျိုးလေးတွေရှောင်ရမယ်ပေါ့နော်ကိုယ့်ရဲ့မိသားစုတငယ်ချင်းကိုချစ်တဲ့ယုံကြည်တဲ့လူတွေရဲ့စီကခွန်အားကိုယူဖို့လိုတယ်ပေါ့နော်ကိုယုံတဲ့လူနဲ့ရင်ဖွင့်ပြောဆိုမယ်ဒါလေးတွေလုပ်လို့ရပါတယ်ဒါတွေကကိုယ့်ကိုယ်ကိုလုပ်နိုင်တဲ့ self care practice တွေဆိုလည်းမမှားဘူးပေါ့နော်ကိုယ့်စိတ်ကို relax ဖြစ်စေမယ့်ဟာလေးတွေလုပ်လို့ရတယ်ကိုယ့်ရဲ့ယုံကြည်သက်ဝင်နဲ့ဘာသာရေးလေးတွေလုပ်တာဒီကာလမှာကိုယ့်စီမှာစိတ်ပိသိမှုတွေများနေပြီးစိုးရိမ်စိတ်တွေများနေပြီးဆိုရင်တော့ဒါကိုယ်တိုင်လုပ်ဆောင်နိုင်တဲ့ self care practice လေးတွေဖြစ်တယ်ပေါ့လေ
စိတ်ပိုင်းဆိုင်ရာပြဿနာတွေကနေရုပ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိစေနိုင်ပါတယ်မြန်မာနိုင်ငံအပြင်တခြားဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းစိတ်ကျန်းမာရေးယောဂခံစားနေရသူတွေပေါ်ခွဲခြားဆက်ဆံမှုတွေရှိသလိုဒီပြဿနာတွေကရှက်စရာတစ်ခုဆိုတဲ့အတွေ့အခေါ်ကိုတိုက်ထုတ်ပြဖို့လိုတယ်လို့ကြံ့ညင်သူတွေကကြိုက်တွန်းထားပါတယ်မြန်မာပြည်သူတွေကတော့စစ်ကောင်စီရဲ့ဝေဟင်လူသက်လက်နက်တွေကြောင့်ပြေးစရာမြင့်မဲ့နေသလိုနေ့စဉ်နေ့တိုင်းစိုးရိမ်ထိတ်လန့်စွာနဲ့ဘဝနည်းရပ်တွေကိုရင်ဆိုင်ဖြတ်သန်းနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ